မေရိကန်ပြည်အစဝါရှင်တန် DC VOE ဘင်္ဂလီဘာသာဌာနလက်အောက်ကနေရိုဟင်ဂျာအတန်းလွဲ့အစီအစဉ်ကိုဇူလိုင်လ29ရက်နေ့တနင်္လာနေ့ကစတင်ထုတ်လွှင့်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကုတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကပေးပို့တဲ့သတင်းတွေအပြင်အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံတကာသတင်းတွေကိုတနေ့ကိုနိုင်ရွက်တနင်္လာနေ့ကနေတောက်ကြံနေ့အထိတပတ်9ရက်ဝါရှင်တန်စံတော်ချိန်မနေ့9နာရီခွဲဘင်္ဂလားဒေ့ရှ်စံတော်ချိန်ညနေ9နာရီခွဲမှာရိုဟင်ဂျာဘာသာစကားနဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။ Lifeline လို့အမည်ပေးထားတဲ့မိနစ်30စာရေဒီယိုအစီအစဉ်မှာတော့ဒုက္ခသည်တွေရဲ့ဘဝနဲ့လိုအပ်ချက်လုံခြုံရေးမိသားစုပြန်လည်ဆုံစည်းရေးရိတ်ခါခွဲတမ်းခလုံးရေးစခန်းပညာရေးနဲ့ကျန်းမာရေးဆိုင်ရာတည်င်းအချက်လက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့အတွေ့အကြုံတွေကိုပြဝင်နိုင်တယ်လို့သူတို့ရဲ့မိသားစုတွေကလည်းလင်းလိုင်းကနေတဆင့်စကားပန်းနိုင်ပါလေ။နောက်အစွန်းရောက်အဖွဲ့တွေမှာပူးပေါင်းပါဝင်ရတဲ့အန်ဒီတွေကိုလည်းလေ့လာသင်ယူနိုင်မှာဖြစ်ပါလေ။ဒုက္ခသည်စခန်းတွေအတွင်းမှာမွတ်စလင်အစွန်းရောက်တည်းရဲ့ဝါဒပြန်ဒုသည့်စုဆောင်းဖို့ကြိုးပမ်းမှုတွေကိုတံပြန်ကင်တွင်နိုင်ရေးကလည်းအခုအတန်လွှင့်ရတဲ့ရည်ရွယ်ချက်ထဲမှာအကြောင်းရင်းတစ်ခုအနေနဲ့ပါဝင်ပါလေ။ကပြင်းဒီပြိပခအချက်ခဲရှိမှာအမေရိကန်နဲ့နိုင်ငံတကာအသံဝိုင်းဘက်ကပါဝင်ဆောင်ရွက်ပေးနေတာတွေကိုလည်းရိုဟင်ဂျာတွေကိုအသိပေးတာဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။